Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာတော်ရရှင်ပေါင်ပေးရနေကင်းရှင်တဲ့နေ့တနေ့ဖြစ်နေကြပါသေးလို့ဆုတောင်းမေတ္တာပို့သပါရစေ2022ခုနှစ်ဇွန်လ23ရက်တနင်္ဂနွေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာတော်ရရှင်နေနာဆင်ကြရမယ့်အထက်မှာတော့
Credible reports indicate that security forces have used civilians as human shields, shelled civilian homes and churches.
မြန်မာစစ်တပ်ဟာအရသားတွေကိုလူသားတိုင်းတပွဲအုံပြုနေကြောင်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးကပြောလိုက်တဲ့အကြောင်းအပါအဝင်အပတ်စဉ်ကဏ္ဍတွေမှာတော့နေဦးတော်လိုင်းရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုအခမ်းအနားအကြောင်းမြန်မာအရေးဆွေးနွေးကဥစည်းသူအောင်မြင်ရဲ့သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင်းလိုက်နဲ့အတူမတ်မြတ်သတင်းအောင်ကတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာလေးလကွဲနေပါရှိလာပြီးဖြစ်ပေမဲ့အကြမ်းဖက်ဖမ်းဆီးမှုတွေကြားကပဲရန်ကုန်အပါအဝင်မြို့အတော်များများမှာဒီကနေ့စစ်အာဏာသိမ်းမှုစန့်ကျင်ရေးခြိတဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ဖမ်းဆီးမှုတွေများလာကြောင်းဆန္ဒပြပွဲတွေရဲ့အနေငယ်ရပ်တန့်နေခဲ့တဲ့ရန်ကုန်မြို့ကန်တွေဒီကနေ့မှာတော့လမ်းမပေါ်ထွက်ပြီးလျှက်လျက်ခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ကလူငယ်တွေစုပေါင်းပြီးပဇွန်တောင်56လမ်းနဲ့အနော်ရထာလမ်းမကြီးတွေပေါ်မှာပျောက်ကြားတဲ့ပိတ်ပြုလုပ်ခဲ့ကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါ။ဆန္ဒပြပွဲအတွင်းအတန်းနဲ့အလံကြားတာနဲ့ဥပပေါင်းပါဝင်ပေးကြဖို့နဲ့သွေးမအေးသွားကြဖို့ကိုလည်းလူငယ်တွေကတောင်းဆိုခဲ့ကြပါတယ်။အလားတူပဲဒီကနေ့ဇွန်လ23ရက်နေ့နေ့လယ်ပိုင်းကတောင်ကလာမြို့နယ်အတွင်းကလမ်းမကြီးတွေနဲ့ရက်ွက်တွေထဲမှာလူငယ်တွေစုဝေးပြီးဆရာနာရှင်စန့်ကျင်ရေးလျှက်တဲ့ပြည့်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲတွေမှာဗဟန်းချင်းမြင့်တိုင်းစတဲ့မြို့နယ်တွေကိုကိုစားပြုတဲ့အလံတွေကိုလည်းလူငယ်တွေကကန်ဆောင်ခဲ့ကြပါတယ်။ဒါ့အပြင်တောင်တကုံမြို့နယ်ဂျန်စစ်သားလမ်းမပေါ်မှာလည်းဒီကနေ့ဂျန်စည်းတွေဥဆောင်ပြီးလမ်းမပေါ်မှာဆရာနာရှင်စန့်ကျင်ရေးဆန္ဒနဲ့ရေးခဲ့ကြပါတယ်။ဆရာနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့တနင်္သာရီတိုင်းတဝယ်မြို့မှာလည်းမိုးရွာနေတဲ့ကြားကပဲလူငယ်တွေဥဆောင်ပြီးဆန်ကယ်တပိတ်ဆင်နွှဲခဲ့ကြပါတယ်။အလားတူပဲတနင်္သာရီတိုင်းရေပြူမြို့နယ်ကံပေါက်ဒေသကလူငယ်တွေဥဆောင်တဲ့ဆရာနာရှင်စန့်ကျင်ရေးတပိတ်စစ်ကြောင်းဟာကမ္ဘာလုံးဆိုင်ရာຫນွေဦးဒေါ်လာရင်းနေကိုကြိုဆိုတဲ့အနေနဲ့အင်ကြီးအဖြူတွေဝတ်ဆင်ပြီးဒီကနေ့ဇွန်လ23ရက်နေ့မှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။စကိုင်းတိုင်းခင်ဦးမြို့မှာတော့ဆန်ကယ်စီလူຫນူဦးကစီပင်ယုံကိုဘုံနဲ့ပြစ်ပေါက်သွားတဲ့အတွက်ယုံအုံနိုင်ရန်ကွဲအပ်သွားတယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြပါတယ်။ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရသူစီးရင်တော့မသိရသေးပါဘူး။စကိုင်းတိုင်းအတွင်းမှာပဲရွှေဘိုတာစီဘူးတလင်းရင်းမပင်စလင်းကြီးတပယ်ရင်စတဲ့မြို့နယ်တွေမှာလည်းဆရာနာရှင်စန့်ကျင်ရေးရွာပေါင်းစုံတပိတ်တွေငင်းချမ်းရေးအထိတ်မှဂျုံငက်ပုံဆက်ကူရုပ်တပိတ်တွေအသီးသီးပြုလုပ်ခဲ့ကြပါတယ်။မန္တလေးမှာတော့ဒီကနေ့ညနေပိုင်းကအာဏာသိမ်းစစ်ကောင်စီအဆုံးသတ်ရေးနဲ့ Federal Democracy စနစ်တည်ဆောက်ရေးတို့အတွက်တန်ကားတပိတ်စစ်ကြောင်းခြိတက်ဆန္ဒပြခဲ့ပါတယ်တချိန်တည်းမှာပဲမန္တလေးမြို့ကရပ်ကွက်တချို့မှာ NUG CRPH နဲ့ပတ်သက်သူတွေကိုဖော်ထုတ်ဖမ်းဆီးဖို့ချင်းချောက်စာတွေလိုက်ကတ်ထားပါတယ်မွန်ပြည်နယ်ပေါင်မြို့မှာလည်းစစ်ကောင်စီကိုစန့်ကျင်တဲ့ပျောက်ကြားတပိတ်ဆင်နွှဲခဲ့ကြပါတယ်ခင်ဗျာဗြိတိန်နိုင်ငံကွန်ဝဲမြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆေးဝါးပွဲပြင်ပမှာတည်ကြားပြုလုပ်တဲ့ဆေးဝါးပွဲအတွင်းဒေသရင်းတခြားကိစ္စရပ်တွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးပူးပေါင်းလှုပ်ဆောင်ကြဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချွန်ဝီယွန်တို့ဇွန်လ12ရက်စနေနေ့ကဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စနဲ့ပတ်သက်လို့နှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာအရေးနဲ့ပတ်သက်လို့ G7 ဆက်မှုအင်အားကြီး9နိုင်ငံကကူညီဖြည့်ဆည်းပေးဖို့ပြည်တွင်းပြပမှာရှိတဲ့မြန်မာဒီမိုကရေစီအင်အားစုတွေကတောင်းဆိုနေကြတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတွေအခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဇွန်လ12ရက်စနေနေ့ကတော့ဗြိတိန်နိုင်ငံမှာရောက်နေကြတဲ့မြန်မာမိသားစုတွေအပြင်တခြားဥရောပနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတို့မှာရှိနေကြတဲ့မြန်မာဒီမိုကရေစီအရေးလိုလားသူတွေကနိုင်ငံတကာရေးရာကိစ္စတွေကိုကန့်တွယ်ရမှာမြန်မာအရေးကိုလည်းဦးစားပေးဆောင်ရွက်ကြဖို့တောင်းဆိုခဲ့ကြပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဟာအဖွဲ့ရဲ့မဟာဗျူဟာအခြေခံမူဝါဒတွေကိုဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့မှာတနင်္လာနေ့တွေ့ဆုံပြီးဆွေးနွေးကြဖို့ရှိပါတယ်။နေတိုးအဖွဲ့ရဲ့ညီမချက်တွေကို2010ခုနှစ်ကနောက်ဆုံးပြန်လည်သုံးသပ်ထားခဲ့ကြတာပါ။အ အဲ့ဒီအချိန်ကစလို့လုံခြုံရေးအရာချင်းချမှုတွေနဲ့တခြားစင်ခုံမှုတွေဟာပြောင်းလဲသွားခဲ့ပြီလို့နေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယန်စတိုလ်တင်ဘတ်ကပြောပါတယ်။ဥပမာအားဖြင့်လက်ရှိအဖွဲ့ရဲ့မဟာဗျူဟာလုပ်ငန်းစဉ်တွေထဲမှာတရုတ်နိုင်ငံအကြောင်းတစ်ခွန်းမှဖော်ပြထားခြင်းမရှိပါဘူး။ဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စဟာလည်းမဖော်ပြသလောက်နည်းပါတယ်။2010ခုနှစ်ဝန်းကျင်ကရုရှားနဲ့နေတိုးတို့ရဲ့ဆက်ဆံရေးအခြေအနေဟာလည်းလက်ရှိနဲ့လုံးဝကွဲပြားတဲ့အခြေအနေမှာရှိနေကြတာပါလို့ယန်စတိုတင်ဘတ်ကတောက်ချာနေမှာပြောခဲ့ပါတယ်။ Cyber Criminals လို့ခေါ်တဲ့အင်တာနက်ပေါ်မှာရာဇဝမှုကျူးလွန်မှုနဲ့ဖမ်းဆီးထားသူတွေကိုအမေရိကန်ပြည်ထောင်စုကရုရှားကိုပြန်လွှဲပြောင်းပေးရင်ရုရှားဘက်ကလည်းသူတို့ဖမ်းထားတဲ့သူတွေကိုပြန်လွှတ်ပေးမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်တဲ့အပေါ်နှစ်နိုင်ငံသဘောတူညီချက်ရရှိခဲ့ကြောင်းရုရှားခြေဆိုင် Interfax သတင်းဌာနမှာတင်းငွေနေကဖော်ပြထားပါတယ် Ransomware Cyber Attack လို့ခေါ်တဲ့ကုမ္ပဏီတွေရဲ့ Internet Website တွေကိုထိုးဖောက်တိုက်ခတ်ပြီးပြန်ပေးငွေတောင်းဆိုတဲ့လုပ်ရက်တွေကိုရုရှားနိုင်ငံအတွင်းကရာဇဝတ်ကိုင်းတွေကလှုပ်ဆောင်နေတယ်ဆိုတဲ့အချက်ကိုဂျနီဗာမြို့မှာဇွန်လ16ရက်နေ့သမ္မတပူတင်နဲ့ပြုလုပ်မဲ့ထိပ်သီးဆွေးနွေးပွဲမှာသမ္မတဂျိုးဘိုင်ဒန်ကထပ်တင်းဆွေးနွေးသွားဖို့ရှိကြောင်းအမေရိကန်သမ္မတအိမ်ဘီရိုကပြောပါတယ်။တကယ်လို့ရာဇဝမှုကျူးလွန်ထားသူတွေအပြန်အလှန်လဲလှယ်ဖို့သဘောတူညီမှုရတယ်။အမေရိကန်ဘက်ကလည်းအဲ့ဒီရာဇဝတ်သားတွေကိုပြန်လွတ်ပေးမယ်ဆိုရင်ကျွန်တော်တို့ဘက်ကလည်းပြန်လွတ်ပေးမှာပါလို့ရုရှားသမ္မတရဲ့ပြောကြားချက်ကိုကိုးကားပြီး Interfax သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဖိုင်းတိုမီတာ31 kHz 9383ညဖိုင်းတိုမီတာ32 kHz 9303ညဖိုင်းတိုမီတာ51 kHz 9885တို့ဖြင့်စနေတိုင်းဝင်မှာဖိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါလိမ့်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ရှင်ဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်မျိုးပိစာခွဲအသစ်ကူးစက်မှုတွေရှိနေတာကြောင့်အသွားအလာကန့်သတ်မှုစီးနင်းတွေရုပ်သိမ်းတဲ့အစီအစဉ်တွေနှောင့်နှေးနိုင်ကြောင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကကြေညာမယ်လို့မျှော်လင့်ရပါတယ်။အိန္ဒိယမှာပထမဆုံးတွေ့ခဲ့တဲ့ Delta လို့နာမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်မျိုးပိစာခွဲအသစ်ကအခုဗြိတိန်မှာကူးစက်နေတာကိုတွေ့ရတာပါ။အခုလိုဗြိတိန်မှာကာယရောဂါဆိုင်ရာတားမြစ်ချက်တွေကိုဖြေလျှော့ပေးဖို့အတွက်အချိန်ယူစောင့်ကြည့်မယ့်အပေါ်မှာထောက်ခံကြောင်းကာယရောဂါဆိုင်ရာကျွမ်းကျင်ပညာရှင် Cyan Griffiths က BBC သတင်းကိုပြောပါတယ်။အိန္ဒိယမှာတော့ဒီကနေ့ COVID-19 ကူးစက်သူ 8,800 ကျော်နဲ့သေဆုံးသူ 3,300 ကျော်ရှိပါတယ်။ပြီးခဲ့တဲ့လပိုင်းတွေတုန်းကကူးစက်မှုတရက်ကို4သိန်းကျော်ရှိတာကနေအခုဆိုရင်နေ့စဉ်ကူးစက်မှုနှုန်းဟာ3သိန်းအောက်ကိုရောက်လာတာ6ရက်ဆက်တိုက်ရှိပြီဖြစ်ပါတယ်။ Johns Hopkins Coronavirus သုတေသနစင်တာစီးရင်တွေအရတကဘာလုံးကူးစက်မှုအများဆုံးဖြစ်တဲ့ American နိုင်ငံမှာ Coronavirus ကူးစက်သူ33သန်းရှိပါတယ်။အိန္ဒိယကအခုထိကူးစက်သူစုစုပေါင်း 29.4 သန်းနဲ့ကူးစက်မှုဒုတိယအများဆုံးဖြစ်ပြီး Brazil ကကူးစက်သူ 18.4 သန်းကျော်ရှိပါတယ်။လက်ရှိတကဘာလုံးအတိုင်းအတာနဲ့ကိုဗစ်ကူးစက်သူ185သန်းကျော်နဲ့သေဆုံးသူက 3.8 သန်းရှိပါတယ်ရှင်။တနင်္ဂနွေနေ့မှာအစ္စရေးပါလီမန်ကအစိုးရအဖွဲ့အစည်းတရက်ကိုမဲခွဲပြီးအဆုံးဖြတ်တဲ့အခါအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုဟာနိုင်ငံခေါင်းဆောင်အဖြစ်12နှစ်ကြာဆန့်ကျင်တင်တာဝန်ထမ်းဆောင်ခဲ့တဲ့သူ့ရဲ့တက်တန်းအဆုံးသတ်ရတော့မှာဖြစ်ပါတယ်။အစ္စရေးနိုင်ငံရဲ့လောကကိုအချိန်တော်ကြာလွှမ်းမိုးထားနိုင်ခဲ့တဲ့အသက်81နှစ်အရွယ်ရှိပြီဖြစ်တဲ့နေတန်ယာဟုဟာမလာရွေးကောက်ပွဲအပြီးအစိုးရတရက်အောင်အောင်မြင်မြင်ဖွဲ့စည်းနိုင်ခြင်းမရှိခဲ့ပါဘူး။အစ္စရေးနိုင်ငံရဲ့နောက်ဆုံးရွေးကောက်ပွဲကိုမလာ23ရက်နေ့ကကျင်းပခဲ့ပါတယ်။မလာရွေးကောက်ပွဲဟာနှစ်နှစ်အတွင်းမှာသရုတ်ထအကြိမ်မြောက်ကျင်းပခဲ့ရတဲ့ရွေးကောက်ပွဲလေးဖြစ်ပါတယ်။ရွေးကောက်ပွဲဒီမှာဘယ်နိုင်ငံရေးပါတီကမှပြတ်တာတာအနိုင်မရတာကြောင့်ရွေးကောက်ပွဲတွေကိုအခုလိုအကြိမ်ကြိမ်ပြန်ပြီးတော့ကျင်းပခဲ့တာပါအခုဖွဲ့စည်းမဲ့အစိုးရအဖွဲ့အစ်ကိုဗဟိုဝါဒီဖြစ်တဲ့အထိုက်ခံခေါင်းဆောင်ယာယီလာပစ်နဲ့အမျိုးသားရေးအစွန်းရောက်ဝါဒီနာဖတာလီဘန်နက်တို့ကဥဆောင်မှာဖြစ်ပြီးအစ္စရေးပါလီမန်ကအတည်ပြုမယ်လို့ခန့်မှန်းထားပါတယ်ဘန်နက်ကအစ်စ်နှင့်နီးပညာလုပ်ငန်းရှင်တကြွယ်တထေးဖြစ်တယ်လို့ Orthodox ဂျူးတယောက်လည်းဖြစ်ပါတယ်သူကလာပစ်မတိုင်ခင်မှာအစ္စရေးဝန်ကြီးချုပ်အဖြစ်နှစ်နှစ်ကြာတာဝန်ထမ်းဆောင်မှာပါလာပစ်ကအရင်ကတော့ရုပ်မြင်သံကြားသတင်းကြေညာသူတူဖြစ်ပါတယ်။သူတို့အနေနဲ့အစ္စရေးနိုင်ငံရေးလောကကပါတီမျိုးစုံနဲ့ဖွဲ့စည်းထားတဲ့အစိုးရကိုဦးဆောင်မှာဖြစ်ပါတယ်။အစိုးရအဖွဲ့အစ်စ်ထဲနိုင်ငံလူဦးရေ21ရာခိုင်နှုန်းရှိတဲ့လူနည်းစုအရပ်တွေကိုကိုယ်စားပြုထားတဲ့ပါတီလဲပထမဆုံးအကြိမ်ပါဝင်မှာဖြစ်ပါတယ်ရှင်။
အစ္စလမ်ဘာသာဝင်ကြီးရဲ့ဟတ်ပွဲတော်ကာလဒီနှစ်မှာတော့မက္ကာမြို့ကိုဖျားဘူး6000ထက်ပိုပြီးတော့လာရောက်ခွင့်မပြုဘူးလို့ RS ဆိုဘွားများပြည်တော်စုကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရှိနေသေးတာကြောင့်အခုလိုဖျားဘူးဥယျာဉ်ကန့်တက်လိုက်တာဖြစ်ပြီးနိုင်ငံတွင်းကလာရောက်သူတွေကိုပဲခွင့်ပြုမှာဖြစ်ကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာတာပါ။ကာယောဂါကူးစက်မှုတွေရှိတာကြောင့်ပြီးခဲ့တဲ့နှစ်ဟတ်ပွဲတော်ကာလတုန်းကလည်းပွဲတော်တက်ရောက်ဖို့ဖျားဘူး1000လောက်ကိုပဲရွေးချယ်ပြီးတော့ခွင့်ပြုခဲ့ပါတယ်။ကာယောဂါမဖြစ်ပွားခင်အရင်နှစ်တွေတုန်းကဒီနေရာကိုနှစ်စဉ်ပွဲတော်ကာလဖျားဘူး2000လောက်လာရောက်လို့ရှိပါတယ်။ဆော်ဒီမှာအခုထိကိုဗစ်ကူးစက်ထားသူဟာ4,600ကျော်နဲ့သေဆုံးသူ9,500ရှိပါတယ်။နိုင်ငံတွင်းလူဦးရေတန်း30ကျော်မှ 15.4 တန်းကာကွယ်ဆေးထိုးပြီးဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO စီးရင်ရေးအရသိရပါတယ်ရှင်။တရုတ်နိုင်ငံအလဲပိုင်းလူနေရပ်ကွက်တစ်ခုထဲမှာဓာတ်ငွေ့ပိုက်လိုင်းပောက်ကွဲမှုကြောင့်လူ12ယောက်ထဲမှနေသေဆုံးပြီး39ယောက်အပြင်းထန်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဟူဘေးပြည်နယ်ရှီယန်မြို့တနင်္ဂနွေနေ့အစောပိုင်းပောက်ကွဲမှုမှာအခင်းဖြစ်ပေါ်တဲ့နေရာကလူ150ကျော်ကိုစီးရင်ကိုပို့ဆောင်ခဲ့ရပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးလုပ်ဆောင်နေစေဖြစ်ကြောင်းမြို့ခံအရာရှိတွေနဲ့လူမှုကွန်ရက်သတင်းမီဒီယာတွေကပြောပါတယ်။ပောက်ကွဲမှုဖြစ်ပွားရတဲ့အကြောင်းရင်းကိုတော့ပြောပြခြင်းမရှိပါဘူး။ဒေတာခံသတင်းမီဒီယာတွေရဲ့အဆိုအရမနေ့ပိုင်းခတ်စောစောမှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်အစားအသောက်ဈေးတွေကလမ်းဘေးဈေးဆိုင်တွေနဲ့မနေ့စာနေဟင်းသီးဟင်းရွက်ဈေးဝယ်သူတွေအဓိကထိခိုက်ခဲ့ပါတယ်။ပြိုကျနေတဲ့ကွန်ကရစ်အပိုင်းစာတွေနဲ့ပိတ်မိနေတဲ့လူတွေကိုကယ်ဆယ်နေတဲ့ပုံတွေနဲ့လူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ပြီးခဲ့တဲ့တရက်ကလည်းအနောက်တောင်ပိုင်းဂွေယန်မြို့ကဓာတုလောင်စာပို့ဆောင်ရုံနဲ့မှကားတစ်စင်းကမိတိုင်းတန့်ွှေ့ရီထဲတဲ့အိုးပောက်ကွဲပြီးတော့လူ၈ယောက်သေဆုံးပြီး၃ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။တရုတ်နိုင်ငံမှာဘေကင်းလုံခြုံရေးစီးနင်းတွေကိုလိုက်နာမှုအားနေတာ၊ရဲအဖွဲ့စည်းတွေကြားထိမ့်သိမ်းရေးအားနေတာ၊လက်ပေးလက်ရည်မှုတွေရှိတာကြောင့်မကြာခဏထိခိုက်သေဆုံးမှုတွေဖြစ်ပေါ်လေးရှိပါတယ်။အဆိုအဝါဆုံးပောက်ကွဲမှုကတော့2015ခုနှစ်ကတျန်ချင်းစိတ်ကမ်းမြို့မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုဖြစ်ပြီးလူ183ယောက်သေဆုံးခဲ့ရပါတယ်ရှင်။
တော်ရရှင်များရှင်တနင်္ဂနွေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့လက်နက်ကိုင်ပဋိပက္ခတွေဟာနိုင်ငံတော်မှာအရှိန်ဟုန်မြင့်ပြန့်နှံ့လာနေပြီးအဲ့ဒီအတွက်လူအမျိုးများတေကြီးပျက်စီးနိုင်တယ်လို့ကုလသမဂ္ဂလူခွင့်ကော်မရှင်နာမင်းကြီးမီရှဲလ်ဘက်ရှ်လက်ကသတိပေးပြောကြားလိုက်ပါတယ်။ဖြူရီသတင်းနောက်လီဆာရှ်လိုင်းဆိုဇလန်နိုင်ငံဂျနီဗာမြို့ကနေသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဒီမိုကရေစီနည်းရရွေးကောက်တင်မြောက်ထားတဲ့အရသာအစိုးရကိုဖျောက်ချပြီးစစ်တပ်ကအာဏာသိမ်းတဲ့အပေါ်လူမှုအဖွဲ့အစည်းတွေကဆန့်ကျင်ခဲ့ကြပြီးတဲ့နောက်အကြမ်းဖက်မှုတွေလူခွင့်ချိုးဖောက်မှုတွေဇက်တိုက်အချိန်မြင့်ဖြစ်လာနေပါတယ်မြန်မာစစ်ကောင်းဆောင်တွေဟာပဋိပက္ခတွေကိုအချိန်ညော့ကြအောင်လုပ်တဲ့အစားအဓိကကျတဲ့နေရာတွေမှာစစ်အင်အားတွေကိုပို့ပြီးတော့တိုးချက်လာနေတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှဲလ်ဘက်ရက်ကပြောပါတယ်အထူးသဖြင့်တိုင်းရင်းသားနဲ့လူနည်းစုဘာသာဝင်တွေနေထိုင်ကြတဲ့ကယားပြည်နယ်ချင်းပြည်နယ်နဲ့ချင်းပြည်နယ်တွေမှာအဓိကဖြစ်နေတာဖြစ်ပါတယ်။မြန်မာစစ်ကောင်စီတပ်တွေဟာလက်နက်ကိုင်တပ်ဖွဲ့တွေအပြင်အရသားတွေပိုင်ဆိုင်တဲ့အိုးအိမ်ဆောင်ပစ္စည်းတွေနဲ့ခရီးယာဖျားချောင်းတွေကိုလေကြောင်းပစ်ခတ်မှုအပါအဝင်လက်နက်ကြီးတွေနဲ့မှပစ်ခတ်တိုက်ခိုက်နေတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ပြောခွင့်ရဂါဗီနာရှန်ဒါဆာနီကပြောပါတယ်။
Credible reports indicate that security forces have used civilians as human shields, shelled civilian homes and churches, and they have blocked humanitarian access.
ခန္ဓာနဲ့ရင်းပို့ချက်အစီရင်ခံစားရရမြမစစ်တပ်ဟာအရက်သားတွေကိုလူသားတိုင်းတစ်ဖွဲ့သုံးနေပြီးအရက်သားတွေရဲ့နေအိမ်တွေဖျားချောင်းတွေကိုလက်နက်ကြီးတွေနဲ့ပုံကျဲတိုက်ခိုက်တာတွေလုပ်နေပါတယ်။ဒါပြင်မြမစစ်တပ်ဟာလူသားချင်းစာနာမှုအကူအညီပေးသူတွေကိုတိုက်ခိုက်တာအပဝင်လူသားချင်းစာနာမှုအကူအညီတွေကိုလည်းပိတ်ပင်တားဆီးနေပါတယ်။ကြရပြည်နယ်တခုထဲမှာပြီးခဲ့တဲ့3ပတ်အတွင်းသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေရသူဥယျာဉ်ဟာ 38,000 ကျော်သွားပါပြီ။အဲ့ဒီထက်ကအတော်များများဟာတောတောင်တွေထဲကိုထွက်ပြေးသွားကြတာဖြစ်ပြီးအစားအစာရေမိန်လာစနစ်စေဝါးနဲ့ကျန်းမာရေးစောင့်ရှောက်မှုတွေလည်းမရှိပါဘူး
။ဒါပြင်မြန်မာစစ်တပ်ဟာတိုက်ပွဲတွေအတွင်းမှာထိခိုက်ပျက်စီးသွားတဲ့ဆေးရုံတွေ၊ကျောင်းတွေနဲ့ဘာသာရေးဖွဲ့စည်းနေရာတွေကိုသိမ်းယူပစ်ခတ်တိုက်ခိုက်မှုတွေလုပ်ခဲ့တာတွေနဲ့ပတ်သက်ပြီးခိုင်လုံတဲ့အစင်းခန်းသာသတင်းပေးပို့ချက်တွေကိုလူခွေမဟာမင်းကြီးယုံကရရှိထားတယ်လို့ရှမ်ဒါဆာနီကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ခြင်းကစပြီး အခုချိန်ထိစစ်ကောင်စီတပ်တွေရဲ့ကြမ်းဖက်ပစ်ခတ်မှုတွေကြောင့်တေဆုံးသူဟာ860ကျော်သွားပြီဖြစ်တယ်လို့လည်းသူကပြောပါတယ
် Meanwhile sweeping arrests of activists journalists and opponents of the regime have continued across the country with credible sources indicating that at least 4,000
တရင်တောက်တွေနဲ့စစ်တပ်ကိုတိုက်ခိုက်လုပ်နေတဲ့သူတွေကိုဖမ်းဆီးရနိုင်ငံတော်မှဆက်ရှိနေပါတယ်ခိုင်လုံတဲ့တရင်ရင်းမြစ်တွေရတော့လူပေါင်း 4,800 ကျော်ဥပဒေမဲ့ဆက်ပြီးတော့ဖမ်းဆီးထားခံရတော့မယ်လို့ဖော်ပြထားပါတယ်ဒါအပြင်ဖမ်းဆီးထားတဲ့သူတွေနှိပ်စက်ညှဉ်းပန်းတာတွေနဲ့တက်ကြွလှုပ်ရှားသူတွေရဲ့မိသားစုဝင်တွေကိုအပြစ်ပေးအရေးယူနေတာတွေနဲ့ပတ်သက်ပြီးတော့လူ့အခွင့်အရေးကော်မရှင်နာမင်းကြီးအနေနဲ့အလွန်ပဲစိုးရိမ်ပူပန်မိပါတယ်
။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အခုနောက်ဆုံးထုတ်ပြန်ချက်အရတော့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းချိန်ကစပြီးစုစုပေါင်းဖမ်းဆီးခံခဲ့ရသူဟာ6000ကျော်ရှိပြီးအခုချိန်ထိဆက်လက်ဖမ်းခံရသူကတော့4848ယောက်ထပ်မင်းရှိတယ်လို့ထုတ်ပြန်ထားပါတယ်မြန်မာစစ်တပ်အနေနဲ့အရသားတွေကိုကာကွယ်ဖို့အတွက်တာဝန်ရှိတယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှ်လိုက်ကပြောပါတယ်ဒါပြင်အရသားတွေနဲ့အရသားတွေပိုင်ဆိုင်တဲ့အိုးအိမ်ဆောက်အုံပစ္စည်းတွေပေါ်မှာမယုံနိုင်လောက်အောင်လက်နက်ကြီးတွေအသုံးပြုပြီးတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့တောင်းဆိုရမှာဖြစ်ပြီးတော့မြန်မာစစ်ကောင်စီတပ်တွေအနေနဲ့လည်းသူတို့ရဲ့လုပ်ရက်တွေအတွက်တာဝန်ယူရမှာဖြစ်တယ်လို့လည်းပြောလိုက်ပါတယ်မနင်္ဂဟာလေးလကျော်ကာလအတွင်းမှာမခိုင်မာတဲ့ဒီမိုကရေစီနိုင်ငံအဖြစ်ကနေလူခွေဘေးတို့ကကတ်ဆိုးကြီးစိုက်တဲ့နိုင်ငံတစ်ခုဖြစ်လာနေတယ်လို့လည်းသူကပြောပါတယ်အခုလိုမြန်မာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခပြဿနာတွေနဲ့ပတ်သက်ပြီးမြန်မာစစ်ကောင်းဆောင်တွေမှာတာဝန်ရှိပြီးအဲ့ဒီအတွက်တာဝန်ယူရမှာဖြစ်တယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မီပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် Rush Back ပြခုလောအပတ်စဉ်အစီအစဉ်တွေလှည့်ကြလာပါပြီရေစုံတော့မြမအီစနွေကအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံဆက်လာရှင်တော်လိုင်းလှုပ်ရှားမှုတဲ့အလွှာဆောင်ကအမျိုးသမီးတွေတက်တက်ကြွကြွပါဝင်နေပြင်အခုလည်းပဲအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီမှာအမျိုးသမီးဝင်ကြီးဒုဝင်ကြီးတွေပါဝင်လာတာဟာကောင်းမွန်တဲ့အစပြုမှုဖြစ်တယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူမက်ခင်လီကပြောပါတယ်။မိုက်တန်စင်ဆက်သွယ်မြင်းမြန်ထားတာကိုအခုမြန်မာရေးဆွေးနွေးကစီစဉ်မှာနားဆင်ကြည့်ပါခင်ဗျာ
February 1ရက်နေ့စစ်အာဏာစတင်ပြီးတဲ့အချိန်နောက်ပိုင်းမှာပြည်သူတွေကဒီလမ်းပေါ်ထွက်ပြီးတော့လူစုလူဝေးနဲ့ဆန္ဒပြကြတယ်ကရော့ကကြားရရပဲပေါ့နော်အဲ့ဒီမှာအမျိုးသမီးတွေဦးဆောင်တဲ့အဖွဲ့တွေကိုလည်းတွေ့လာရတယ်အဲ့ဒီအားကြောင့်မို့ဒီလူစုဒီတော်လှန်ရေးမှာအမျိုးသမီးရဲ့ခန္ဓာဘယ်လောက်အရေးပါလဲဆိုတာကိုပြောပြပေးပါရှင
်ဟိုတော်လှန်ရေးမှာအမျိုးသမီးတွေရဲ့ခန္ဓာကကျွန်တော်တို့အခုခေတ်မှာမဟုတ်ဘူးပေါ့နော်ကျွန်တော်တို့လွတ်လပ်ရေးခေတ်ကပဲဖြစ်ဖြစ်အဲနောက်တစ်ခါကျွန်တော်တို့1988တုန်းကပဲဖြစ်ဖြစ်ပေါ်တော့တောက်လျှောက်မှာကျမတို့အမျိုးသမီးတွေရဲ့ပါဝင်မှုဟာအမနည်းပါဘူးပေါ့ဒါပေမဲ့ဟိုတည်တဲ့အတိုင်းပဲအရင်တော့ကဤပညာတွေတည်င်းချက်လက်တွေရယူနိုင်မှုကအကန့်အသတ်ရှိတဲ့အခါကျတော့လူတွေကချက်ချက်ပြည့်ပြန့်လည်းမသိဘူးအမျိုးသမီးတွေရဲ့ပါဝင်မှုကိုလည်းတည်တည်တနတ်ဂုဏ်ပြုမှုတွေမရှိဘူးဒါပေမဲ့ဒီနေ့ခေတ်မှာတော့ကဘာကြီးမှာအချိန်နဲ့တပြေးညီတည်င်းတွေကိုရယူနိုင်မှုတွေရှိလာတဲ့အခါကျတော့ကျမတို့အမျိုးသမီးတွေရဲ့ပါဝင်မှုကိုဟိုကွင်းထဲမှာလုပ်နေတဲ့ဟာတွေကိုအားလုံးကိုမြင်တွေ့နေရတဲ့အတွက်အမျိုးသမီးတွေရဲ့ပါဝင်မှုဟာဟိုပို့ပြီးတော့လည်းအရင်ကတော့ညာလာတယ်ပို့ပြီးတော့လည်းအားရစရာကောင်းလာတာတော့ဒါဟိုချိန်တည်ပါပဲဒါပေမဲ့အခုမှပါတာမဟုတ်ဘူးကျွန်မပြောချင်တာတော့အရင်ကတည်းကလည်းအားရစရာကောင်းပါခဲ့တယ်အခုကတော့ပို့ပြီးတော့ဒီမျိုးဆက်သစ်တွေရဲ့သူတို့ဟိုတတိရှိရှိကြောင်းကြောင်းညံ့ညံ့နဲ့ရှေ့တန်းကဥဆောင်နေမှုကတော့ပို့ပြီးတော့ချီကျူးဂုဏ်ပြုစရာလို့တော့ကျွန်မမြင်ပါတယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုး စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကဒီဆန္ဒပြရသူတွေကိုဖိနှိပ်ပြီးတော့အကျအင်းအားအဆမတန်တုံးပြီးတော့အကြမ်းဖက်တာတွေရှိတယ်။အဲ့ဒီထဲမှာအမျိုးသမီးငယ်တချို့ဒီရိုင်းနှက်ခံရတဲ့ပုံရိပ်တွေထွက်ပေါ်လာတာတွေရှိတယ်ပေါ့နော်။အဲ့ဒါတွေမကဘူးရုပ်ပိုင်းဆိုင်ရာတွေမကဘဲနဲ့စိတ်ပိုင်းဆိုင်ရာနောက်ပြီးတော့ဟိုအမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာစော်ကားမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းထွက်လာပါတယ်။ဒီလိုလိန်ကိုအခြေပြုပြီးတော့လုပ်တဲ့အကြမ်းဖက်မှုတွေကိုဘယ်လိုမျိုးတားမြစ်နိုင်ပါမလဲ။
အဲ့တော့အဲ့ဒီကိစ္စကိုလည်းကျမတို့အမျိုးသမီးဖွဲ့ရောနော်ဒီကဘာတွမ်းမှာရှိတဲ့အမျိုးသမီးတွေကိုကူညီဆောင်ရှောက်ပြီးတော့ကူညီပေးနေတဲ့အမျိုးသမီးတွေရောဒီကိစ္စကိုလည်းအခုချိန်မှာတော့အရေးတကြီးကိစ္စအဖြစ်နဲ့ဆွေးနွေးနေကြပါတယ်။ကျမတို့လောလောလတ်လတ်မှာတော့ဟိုကူဖို့ပေါ့နော်ဘယ်လိုတားမြစ်မလဲဆိုတဲ့ဟာကဟိုတော်တော်ဖြေရခက်တဲ့ကိစ္စလို့ဖြစ်နေတယ်။ဘာလို့ဆိုတော့လူမဆန်ဆိုတော့ရဲရဲဆက်ဆက်နဲ့เนาะဟိုကလေးလေးကအစရင်းဝင်ပိုက်ကလေးကအစတက်ဖြတ်နေတဲ့ဒီအကြမ်းဖက်လုတ်ရက်လုတ်တဲ့စစ်ကောင်စီရဲ့လုတ်ရက်တွေကိုတော့ကျမတို့ကအမျိုးသမီးတွေမလို့မလုတ်ပါနဲ့လို့တွားတားလို့လည်းရမယ်အနေထားမျိုးတော့မရှိဘူးဒါပေမဲ့တက်နိုင်သမျှတော့ကျမတို့ကဒီအမျိုးသမီးတွေကိုเนาะဖမ်းဆီးခံရတဲ့အခါမှာပဲဖြစ်ဖြစ်เนาะလူမဆန်ဆန်နှိမ့်မနှိမ့်ဆက်တာတွေနောက်တစ်ခုကခုနပြောတဲ့လိမ်ပိုင်းဆိုင်ရာကိုစော်ကားတာတွေမဖွဲ့မများပြုတ်မှုတာတွေမပြုတ်ဖို့တော့ကျမတို့တက်နိုင်သမျှတော့အတန်ကြဲကြဲနဲ့အော်နေရမယ်လို့ကျမတို့ထင်တယ်။အဲဒါပေမဲ့သူကျမတို့လိုတာမန်ပြည်သူတွေကတော့အော်ပဲအော်နိုင်မယ်။အဲဒါပေမဲ့တကယ်အင်အားရှိတဲ့နိုင်ငံအခြားနိုင်ငံတွေကအစိုးရတွေနော်တာဝန်ရှိတဲ့အဖွဲ့အစည်းတွေကုလသမဂ္ဂလည်းအောက်ခံအဖွဲ့အစည်းတွေကတော့ဒီစစ်ကောင်စီကိုတိထက်ပို့ပြီးပြင်းပြင်းထန်ထန်နဲ့ဟိုတတိပေးဖို့နော်ဗမာမျိုးတွေမလုပ်ဖို့အတွက်ကိုဟိုဟိုအတိပေးဟိုတတိပေးစာပို့တာမျိုးတွေနောက်ပြားပေးတာမျိုးတွေကတော့ပို့လို့ရင်တော့ပို့ထိရောက်မယ်လို့ထင်တယ်အနည်းအနည်းနိုင်တဲ့မြတ်နေအောင်ဘလို့နီးနဲ့ပါဝင်မလဲဆိုတာတွေကိုလည်းကျမတို့အချင်းချင်းကြားထဲမှာတော့တီးတက်ဆွေးနွေးပြစ်တာတွေတော့ရှိနေပါတယ
်ဟုတ်ကဲ့ဒီတော်လရင်မှာပါဝင်နေဆိုတဲ့နေရာမှာဒီစစ်ကြောင်းမှာပါတဲ့သူဒါမှမဟုတ်လို့ရှင်လဲဒီခေါင်းဆောင်မှုပိုင်းမှာပေါ့နော်ဥဆောင်ဥရမှုပိုင်းမှာပါဝင်နေအမျိုးသမီးတွေနေနဲ့ဘလို့မျိုးအခက်အခဲတွေကိုကြုံရပါလဲရှင်
ဟုတ်ဒါကတော့အားလုံးသိကြတဲ့အတိုင်းပဲကျမတို့အမျိုးသမီးဆိုရင်တာမန်အခြေအနေမှာတော့မှအင်အားနွယ်တဲ့လူလို့ယူဆကြတယ်အဲဟိုဘလို့ခမလဲအမျိုးသားတွေကအင်အားကြီးတဲ့သူတွေကကာကွယ်ပေးရမယ်လို့ယူဆတဲ့အစဉ်လာနဲ့ကျမတို့ကြီးပြင်းခဲ့တယ်ဒါပေမဲ့ဒီတော်လိုင်းရေးထဲမှာကျမတို့အမျိုးသမီးတွေက defense role ပေါ့နော်ရှေ့တန်းကနေပြီးတော့လဲအဲနောက်ပိုင်းမှာအမျိုးသမီးငယ်တွေပါလာတဲ့ခါကျတော့ကျမတို့အင်တန်မှဟိုကျမလိုမျိုးပေါ့ generation x ပေါ့နော်ဟိုအသက်အရွယ်အရဟိုမျိုးဆက်တစ်ခုကိုဖြတ်တန်းပြီးတဲ့88ကိုဖြတ်တန်းပြီးတဲ့မျိုးဆက်အနေနဲ့တောင်တော်တော်လေးဟိုဝမ်းသာအားရနဲ့အန်အောမဆုံးဖြစ်ရတယ်ပေါ့နော်ဆိုတော့သူတို့တွေကိုကျမတို့ကအဲဘယ်လိုပြောမလဲဘယ်လိုခံစားတွေ့ကြုံလာလဲဆိုတာကျမတို့ရဲ့ကိုယ်တွေ့အသည့်တွေနဲ့ကောကျမတို့မြင်နေရတဲ့ဟာတွေကရဆိုလို့ရှိရင်တော့ဒီလမ်းကြောင်းတစ်လျှောက်လိုက်တဲ့အခါမှာလည်းအခက်အခဲတွေသူတို့အများကြီးရှိနိုင်ပါတယ်เนาะဟိုဖန်းစီခံရင်တော့ပြောစရာမလိုတော့ဘူးပေါ့เนาะဒါပေမဲ့အဲ့လိုမှမဟုတ်ဘူးဖန်းစီမခံအောင်ကျမတို့ထွက်ပြေးတိမ်းရှောင်ပုံးနေအောင်နေတဲ့အခါမှာလည်းအမျိုးသမီးတွေအတွက်အနည်းအားအများကြီးရှိနိုင်တယ်เนาะနောက်ခုဦးကြလို့ရှိရင်ကျမတို့လူငယ်တွေကအဲတက်ကြွတဲ့စိတ်တက်နဲ့ဒီဒေါ်လာရေးကိုအဆုံးထိတိုက်ပွဲဝင်မယ်ဆိုပြီးတော့ဟိုတင်းနှန်းသွားတက်ကြတာတွေရှိတယ်သူမဟုတ်ရင်လည်းခိတ္တပေါ့เนาะအခြားနေရာတွေမှာလုံခြုံတဲ့နေရာတွေမှာကျမတို့တိုင်းသားနေပြည်တော်မှာခိုးလုံတာတွေရှိတယ်ဒီနေရာတွေမှာလည်းကျမတို့ကအားလုံးသိပြီးတဲ့အတိုင်းပဲနေရေးစားရေးကကိုမိသားစုအိမ်လို့မဟုတ်ဘူးအဆင်ပြေမှာမဟုတ်ဘူးအများနဲ့နေရတယ်အားလုံးနဲ့တသားတဲ့နေရတဲ့အခါမှာလည်းသူတို့အတွက်အဲမမြောမန်းနိုင်တဲ့အခက်အခဲတွေလည်းအများကြီးရှိနိုင်မယ်။နောက်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေဒါတွေကတော့ကျွန်တော်တို့အမျိုးသမီးတွေအတွက်ပိုပြီးတော့ဟိုအနေရဖြစ်နိုင်တဲ့အနေအထားတွေကတော့နေရအနှံ့မှာတော့ကျွန်တော်တို့ရှိနေတယ်လို့ကျွန်တော်တို့မြင်တယ်။ဒါအပြင်ကျွန်တော်တို့ဒီနောက်ပိုင်းကြားနေရတဲ့ဟာတွေဆိုလို့ရှိရင်ဖန်စီခံရတဲ့အမျိုးသမီးတွေဆိုရင်သူတို့ကဒီမရင်းပြုချင်းခံရတဲ့ကိစ္စမျိုးတွေမပွက်မရပေါ့နော်တော်တော်ရဲရဲဆက်ဆက်ဟိုနှိမ့်ဆက်တဲ့အားအောင်မှာလိမ်ပိုင်းကိုပဲအဓိကထားပြီးတော့နှိမ့်ဆက်တဲ့ဟာမျိုးတွေလည်းရှိနေတာမျိုးတွေကြားရတဲ့အတွက်ဒါတွေကတော့ကျမတို့အမျိုးသမီးတွေအတွက်တော့အင်တန်မှစိုးရင်စရာကောင်းတယ်ဒါပေမဲ့ကျမအားရတာတကူကအဲ့လိုတွေဖြစ်နေတယ်လို့ကြားပေမဲ့လည်းကျမတို့အမျိုးသမီးတွေကနောက်ဆုတ်သွားတာမရှိပဲဆက်ပြီးတော့ရဲရဲဝံ့ဝံ့နဲ့ပေါ့နော်ဆက်ပြီးတော့ပါဝင်ပြီးတော့တိုက်ပွဲဝင်နေရဆိုတာလည်းကျမတို့တော်တော်ဒီမှာအားရှိစရာကောင်းတယ်လို့မြင်ပါတယ
်ဟုတ်ကဲ့ပါရှင်မခင်ဒီကုနာပြောသွားလို့ပဲပေါ့နော်ဒီ generation music အများကြီးပေါ့နော်ဒီအရင်ဟိုအခုလူငယ်တွေ Gen Z ကအစပေါ့ဒီတက်ကြီးရဲ့သူအထိအမျိုးသမီးတွေပါဝင်ပြီးတော့ဒီရှေ့တန်းကနေပါဝင်တဲ့အမျိုးသမီးအဖွဲ့တွေလှုပ်ပြီးတော့ခြိတက်တဲ့ပုံရိပ်တွေကိုဒီ ဟိုတည်နေမှာလည်းအမြင်တွေ့နေရပါတော့အဲ့လိုမျိုးဒီလိုမျိုးအလွားဆုံးအသက်အရွယ်ဆုံးကအမျိုးသမီးတွေကပါဝင်ပြီးတော့တော်လန်ရေးအတွက်အားဖြည့်ရအတွက်ဘယ်လိုမျိုးတက်ရောက်မှုတွေရှိပါလဲရှင့
်အဲရှိတာပေါ့ရှိတာပေါ့ဆိုတော့ကျွန်တော်တို့တိုင်းပြည်တစ်ပြည်ရဲ့အနာဂတ်เนาะတိုင်းပြည်ရဲ့အဲအရေးကိစ္စမှန်သမျှဟာမျိုးဆက်တစ်ခုလေလူရန်စားအစွာတစ်ခုတွေကနေလုံးလို့မရပါဘူး။ဒီမှာအစိုးရမှာပဲတာဝန်ရှိရဲလို့ကျမတို့အရင်တော့ကတခုခုပေါ့နော်။တော်ဒီဒီမိုကရေစီခေပြောင်းအပြောင်းလဲကာလမှာဆိုရင်အစိုးရမှာပဲတာဝန်ရှိရဲလို့ယူဆပြီးတော့အစိုးရကိုပဲပုံပြီးတော့အပ်တာပေါ့နော်။ပြောချင်တာတော့အကောင်းကောင်းဆိုးဆိုးသူတို့လက်ထက်မှာလို့အပ်တာမျိုးတော့ကျမကိုယ်တိုင်ကမယုံကြည်ပါဘူး။ကျမတို့နိုင်တဲ့လောက်နော်အကုန်လုံးကဝိုင်းပြီးတော့ဟိုပေါ့နော်တယောက်တစ်လက်ပေါ့နိုင်တဲ့လောက်ဝိုင်းလောက်ရမယ်လို့ယူဆတယ်ဒီကလာကကိုဆိုတာပေါ့ကျမတို့ကလုံးဝစစ်အာဏာရှင်လောက်ကိုရောက်သွားပြီစစ်အာဏာရှင်လောက်ကိုရောက်တာဟာအဲတူဦးတယောက်တည်းရောက်တာလည်းမဟုတ်ဘူးနိုင်ငံရေးသမားတွေပဲရောက်တာလည်းမဟုတ်ဘူးចောင်းသားတွေပဲရောက်အားလုံးရောက်တာဖြစ်တဲ့အတွက်ကျမတို့မျိုးဆက်အကုန်လုံးနောက်ပြီးတော့လူတန်းစားအလှအလှအတီတီအားလုံးပါဝင်မှုမှာနဲ့နဲ့အရွေးကိုဖြစ်မှာကျမတို့မြင်မြင်အောင်ပွဲရမယ်လို့ကျမတို့ကတော့မြင်တယ်အဲ့တော့ကိုပါဝင်နိုင်တဲ့အနေနဲ့ပေါ့နော်ကျမတို့ပြောတာအခု defense လိုမျိုးเนาะစီရေးအရာပါဝင်နိုင်တဲ့လူတွေကလည်းပါဝင်တယ်ကျမတို့ civil disobedience movement အနေနဲ့ပေါ့နော်ပါဝင်နိုင်တဲ့နေတွေရှိတယ်အခွန်မဆောင်တာတွေသူတို့လုပ်တဲ့အလုပ်တွေကိုပူပေါင်းမဆောင်ရတာတွေတပိတ်မှောက်တာတွေဒါတွေအများကြီးကျမတို့ပါဝင်လို့ရတယ်နောက်ဆုံးတော့ကျမတို့ဒီတွင်မှာရှိနေတဲ့လူတွေကသူတို့လက်ခုပ်တည်းရရှိအချိန်မီအန်နေနဲ့ကြာရောက်နိုင်တယ်အဲ့ဒီအတွက်ကိုယ့်ရဲ့လုံခြုံရေးကိုလည်းတတိထားပြီးတော့ဘလူနီနဲ့အနာဟိုပေါ့နော်တက်ဟိုပေါ့နော်တိတ်လဲမနာမနစ်နာမဲ့နှီးမျိုးနဲ့ရေရှည်မှာဒီကောင်ဟိုဒီစစ်ကောင်စီရှိနေသူတွေဘလူစန့်ကျင်သွားမလဲဘလူမျိုးပေါ့နော်အာခံသွားမလဲဆိုတာကိုလည်းကျမတို့ဟိုနှီးပေါင်းစုံနဲ့စဉ်းစားပြီးတော့ပါဝင်ဖို့လိုမယ်လို့တော့ကျမယုံကြည်ပါရှင
်ဟုတ်ကဲ့ပါရှင်ဒီကြားမှတန်းတူညီများကိုရရှိမှုဆိုတာပေါ့နော်အမေရိကန်ပြည်အောင်စုလိုမျိုးကမ္ဘာနိုင်ငံကြီးတွေမှာတော့အခုချိန်ထိမနေကြိုးပမ်းပြီးတော့ရယူနေရတဲ့ကိစ္စပါအဲ့လို့ဆိုတော့မြန်မာနိုင်ငံမှာရောဒီလိုမျိုးကြားမှတန်းတူညီများမှုကဒီဘယ်လောက်အချိန်တွေထိရှိလဲဒါမှမဟုတ်လဲရှိခဲ့လဲပေါ့နော်ဒီအာနာသိမ်းပြီးတဲ့နောက်ပိုင်းမှာရောပြောင်းလဲသွားတာတွေကိုတွေ့ရလားရှင
်အဲကြားမှတန်းတူညီများမှုကတော့ဒါကမ္ဘာမှာလည်းအခုချိန်ထိကိုပေါ့နော်အကျိုးစားနေရတဲ့ဟိုအရေးကြီးကိစ္စတစ်ခုဖြစ်တယ်။ဒါအမေရိကန်ပြည်အောင်စုမှဆိုရင်ခုမှဒါပထမဦးဆုံးတော့ဒုအမျိုးသမီးသမ္မတတယောက်တောင်မှနော်ရွေးကောက်တင်မြောက်နိုင်နေပေါ့နော်။ဆိုတော့ဟိုကျွန်တော်တို့လိုမြန်မာနိုင်ငံမှာအဆက်ဆက်အရာရာနော်ဟိုအစအနေပြန်ဆနေရတဲ့ဟိုဖွံ့ဖြိုးတိုးတက်ဖို့အားယူနေတဲ့နိုင်ငံမျိုးမှာတော့မပြောနဲ့တော့ပေါ့။ဒါပေမဲ့ကျွန်တော်တို့ရှိရအအများစုကဒလေထုံးဆန်ရယဉ်ကျေးမှုရတိထားတဲ့အသည့်ပညာရေးရတိထားတဲ့အသည့်ကြတော့ဒါတွေကအရင်ကြီးအရေးကြီးတယ်လို့သူတို့သိမခံယူသေးဘူးမခံယူတဲ့အခါမှာကျမတို့က gender equality လို့ပြောတဲ့ကျမတန်းတူညီမျှရေးကိုဆောင်ရွက်တဲ့အခါမှာကျမတို့ကိုအပိုအလုပ်တွေလုပ်တယ်အလုပ်မရှိအလုပ်ရှာလုပ်တယ်နောက်တစ်ခါဒီလိုမျိုးတွေပေါ့နော်မြင်ကြတာတွေရည်သွန်းသွေးကြတာတွေရှိပါတယ်ဒါပေမဲ့ဟိုတကယ်တော့ကျမတို့အခုအပြောင်းလဲကာလလေးခဏပေါ့နော်ဆယ်နှစ်လောက်အဲ့လိုပြောလို့ရမှာပေါ့နော်ဒီအဲဖြစ်လာတဲ့ကာလလေးမှာတော့ကျမတို့ဘာပဲပြောပြောလူတို့ကိုအတိအမြင်ဖွင့်တာတွေနော်ဟိုလူတွေကိုပို့ပြီးတော့မီဒီယာတွေကနေပြီးတော့အတိအမြင်တွေပေးတဲ့ကိစ္စတွေတင်နန်းပေးတဲ့ကိစ္စတွေပို့ပြီးတော့လှုပ်လာနိုင်တဲ့အခါမှာလူတွေရဲ့အတိအမြင်လေးကအဲပြောင်းလဲသွားတာတိတိတတ်တာပြောင်းလဲသွားတာကိုတော့ကျမတို့သတိထားမိတယ်တကယ်တော့ဒီအချိန်ဝင်လေးနဲ့ကျမတို့နောက်အခြေအနေဒီမှာဆက်တွန်းမယ်ဆိုရင်တော့ပိုကောင်းတဲ့အရွေးတစ်ခုကိုကျမတို့ရောက်မယ်လို့ညွှန်လင့်ထားပေးမယ်။ဘူးမထင်မှတ်ပဲနဲ့ဒီစစ်အာဏာသိမ်းမှုဖြစ်တဲ့အတွက်ဒီကိစ္စတွေကကျမတို့ဘာလဲပြောနောက်ပြန်ဆုတ်သွားတယ်ပေါ့နော်။နောက်ပြန်ဆုတ်သွားပြီးတော့အခုဆိုလို့ရှိရင်ဒီအားလုံးသိတဲ့အတိုင်းပဲစစ်တပ်ဆိုတာဘာလို့မဆိုဖွာရကြီးဆိုတဲ့အဲအဖွဲ့အစည်းဖြစ်တယ်။အမျိုးသားတွေကဒါဟိုဩဇာရှိတယ်အာဏာရှိတယ်လုပ်ပိုင်ခွင့်ရှိတယ်ဆိုတဲ့အယူဆရှိတဲ့အာမျိုးကဘူးအုပ်ချုပ်တဲ့အတွက်ပို့ပြီးတော့ကျမတို့အခြေအနေတွေကပို့ပြီးတော့ဆိုးသွားနိုင်တယ်။ဒါပေမဲ့အဲ့ဒီမှာပဲတစ်ဖက်ကပြန်ကြည့်ရခါလဲအခုကျမတို့ဒီတော်လန်ရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုအမျိုးသမီးငယ်တွေရဲ့ရေရွတ်ချွန်ချွန်ပါဝင်မှုတွေနောက်တစ်ခါအခု NUG ပေါ့နော် NUG National Unity Government ကနေပြီးတော့အဲဖွဲ့စည်းလိုက်တဲ့အစိုးရဖွဲ့ရမှာဆိုရင်အမျိုးသမီးဝင်ကြီးတွေအမျိုးသမီးတူဝင်ကြီးတွေပါလာတယ်။ဒါဟာကောင်းတဲ့အစတစ်ခုလို့ကျွန်တော်တို့မြင်တယ်အရင်ကမရှိခဲ့တဲ့အမျိုးသမီးကလေးတငယ်နဲ့လူငယ်ရေးရာဝင်ကြီးဌာနဆိုတာကိုလည်းပေါ်လာတယ်ဆိုတော့ဒါကကောင်းတဲ့အစတွေဖြစ်တယ်ဟိုဒီနေရာမှာယာရုပေးလိုက်ရုံနဲ့တော့ပြီးသွားတာမဟုတ်ပါဘူးဒါပေမဲ့အဲ့လိုယာရုပေးပြီးတော့သူတို့ကိုအတိမတ်ပြုပြီးသူတို့ရဲ့အယူဆတွေသူတို့ရဲ့အတွေးအခေါ်အကြံစီတွေလှုပ်အားတွေကိုထည့်သွင်းစဉ်းစားတာကောင်းတဲ့အစတစ်ခုကောင်းတဲ့အရေးတစ်ခုလို့ထင်တယ်အဲ့အတွက်ရှေ့မှာအကယ်၍သာကျွန်တော်တို့ပါပြည်သူတွေရဲ့အောင်ပွဲရပြီဆိုရင်တော့ဒီအစဒီအခုလှုပ်ထားတဲ့ဟိုအရှိန်ဟုံကိုဆက်ပြီးတော့တည်ဆောင်သွားမယ်ဆိုရင်တော့ဂျာမန်တန်းတူညီမျှမှုကရှေ့မှာပို့ပြီးတော့အကောင်းလာနိုင်တယ်လို့ကျွန်တော်မြင်ပါတယ်ရှင့
် ဟုတ်ကဲ့ပါရှင်အခုညီကုန်းနေနဲ့မေးချင်တာကတော့ဒီတော်လန်ရင်ကြားထဲမှာနေထိုင်ပြီးတော့ရှင်တန်ရတဲ့အမျိုးသမီးတွေရဲ့အနာဂတ်ဒီနီးဆက်တဲ့နီးကတ်တဲ့အနာဂတ်မှာဘာကိုမျှော်လင့်နိုင်ပါလဲရှင်
အဲ့ဒါကတော့တော်တော်လေးကြည်ရခဲ့ပါတယ်နီးကတဲ့အနာဂတ်မှာမမျှော်လင့်နိုင်လဲဆိုတော့ကျွန်တော်တို့နေ့စဉ်ဘဝကိုပဲကျွန်တော်ကရှေ့ကိုကြည့်တာတဲ့ကျွန်တော်တို့နေ့စဉ်ဘဝကိုတနေ့ချင်းဘယ်လိုဖြတ်တန်းမလဲပေါ့နော်ကျွန်တော်တို့အဝေးကြီးကြည့်လိုက်ရင်တော့စိတ်တက်တွေကြာစရာတွေဖြစ်မယ်အဲ့တော့အထွေထွေပေါ့ကြားရတဲ့ကိစ္စတွေနိုင်ငံရေးရာဥဆောင်မှုတွေအာဘာဟိုစီစာဝတ်နေရေးမပြေလည်မှုတွေနဲ့ဆိုရင်တော့စိတ်တက်တွေကဟိုအမြင့်ဆုံးမှာမရှိနေဘူးဆိုတော့ဒါဘယ်သူမှဆိုပါပဲနော်မိသားစုတွေနဲ့ဝေးနေရတာလည်းရှိတယ်အနေထိုင်ဆင်းရဲခက်ခဲတာလည်းရှိတဲ့အတွက်ဒါပေမဲ့ကျွန်တော်တို့နှင်းစင်ဘဝမှာပဲကျွန်တော်တို့ဟာမတရားမှုကိုလက်မခံနိုင်ဘူးဓမ္မကဒါတနေ့မှာအောင်မယ်အဲ့ဒီစိတ်နဲ့ပဲကျွန်တော်တို့ဟာကိုတနေချင်းကိုဖြတ်တန်းမယ်ဆိုရင်တော့ကျမတို့မဝေးတဲ့ကာလမှာတော့ကျမတို့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်เนาะဟိုတန်းတူပေါ့เนาะအတူတူလက်တွဲတက်မယ်ဆိုလို့ရှင်တော့ကျမတို့ဟိုမကြငင်ကာလမှာတော့ပြည်သူအောင်ပွဲရမယ်လို့တော့ကျမတို့မျှော်လင့်နေဒါကဘယ်လောက်ကြာမယ်ဆိုတော့မပြောနိုင်ဘူးဒါပေမဲ့ကျမတို့ဘယ်လောက်ကြိုးစားအားထုတ်မှုနဲ့အားထည့်တယ်လဲပေါ့မှာလဲမူတည်တယ်လို့ကျမမြင်တယ်အဲ့ဒီအတွက်ကျမတို့နေ့စဉ်မှာကျမတို့တကူရီအမြဲတမ်းကျိုးစားအားထုတ်ပြီးတော့တန်တိတ်ထန်ခံရမှုမှာချပြီးတော့ကျိုးစားသွားဖို့ဆိုရင်တော့ကျမတို့အနာဂတ်ကပို့ပြီးတော့လှပတဲ့အနာဂတ်မကြငင်ရောက်မယ်လို့တော့ကျမမြင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါတယ်မစိ
မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ NUG ရဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာဆိုင်ရာမူဝါဒအလုတ်ဖြစ်မှလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဆရာနာသိမှုကိုဆက်ကျင်တဲ့ NLD အပါအဝင်အတိုက်ခံအင်အားစုတွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညွတ်ရေးအစိုးရ NUG ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်သူများဆိုင်ရာမှာအနောက်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းရဲ့အသိမှတ်ပြုထောက်ခံမှုရအောင်ကြိုးစားနေတဲ့ NUG အနေနဲ့အနောက်နိုင်ငံအသိုင်းအဝိုင်းကအထူးစိတ်ဝင်စားနေတဲ့ရိုဟင်ဂျာပြဿနာကိုဘယ်လိုသဘောထားသလဲမူဝါဒဘယ်လိုရှိသလဲနောင်တရားဝင်အစိုးရအဖွဲ့ဖြစ်လာရင်ဘလို့ကင်တွယ်မလဲဆိုတဲ့ကိစ္စကိုအဖြေပေးလိုက်တာပါ။
အရင်ဆရာနာရှင်အဆက်ဆက်ဟာရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထနာဟာကိုလိုနီစနစ်အမွေအစိုးကပောက်ဖွားလာတာဖြစ်တဲ့နေချက်ဗြိတိရှားတွေဟာမြန်မာနိုင်ငံကိုတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်လေယာဉ်လုပ်ငန်းတွေမှာလုကင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကဘင်္ဂါလီလူမျိုးတွေကိုအလုံးကြီးနဲ့ခေါ်သွင်းခဲ့တယ်။ဒါကြောင့်အဲ့ဒီဘင်္ဂါလီတွေဆိုတာတိုင်းရင်းသားတွေမဟုတ်နိုင်ငံသားလည်းမဖြစ်နိုင်တဲ့ခိုးဝင်တွေပဲဖြစ်တဲ့ဆိုတဲ့မူဝါဒကင်ဆွဲပြီးပြည်ထနာကိုဖြည့်ရှင်းဖို့စ조사ခဲ့တာတွေ့ရပါတယ်။အဲ့ဒီမူဝါဒကိုအကောင့်ထဲဖော်နိုင်ဖို့အာနာရှင်ဦးနေဝင်းလက်ထက်1982ခုနှစ်မှာနိုင်ငံသားဖြစ်မှုဆိုင်ရာဥပဒေတည်ရပြဋ္ဌာန်းခဲ့ပြီးဒီကနေ့အချိန်ထိကျင့်သုံးခဲ့တာတွေ့နိုင်ပါတယ်။အဲ့ဒီဥပဒေအရဗြိတိရှားတွေမြန်မာနိုင်ငံအောက်ပိုင်းရခိုင်နဲ့တနင်္သာရီကိုတိုက်ခိုက်သိမ်းပိုက်လိုက်တဲ့1824ခုနှစ်မတိုင်ခင်မြန်မာနိုင်ငံတွင်နေထိုင်သူတွေနဲ့အဲ့ဒီလူတွေကနေစဉ်သက်လာတဲ့သူတွေကတိုင်းရင်းသားနဲ့နိုင်ငံသားတွေဖြစ်အတိမတ်ပြုမယ်ဆိုတာမျိုးပြဋ္ဌာန်းထားလေတော့ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကအဲ့ဒီဥပဒေနဲ့တိုက်ဆိုင်စစ်ဆေးလိုက်ရင်ဘယ်သူမှနိုင်ငံသားအဆင့်တန်းရမှာမဟုတ်တယ်လို့အခြားဘယ်အဆင့်တန်းမျိုးကိုမှလည်းမရနိုင်ငံသားသားပဲဖြစ်နေမဲ့ဥပဒေမျိုးပါလက်ရှိအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတိုင်2016ခုနှစ်ကဥရောပတန်တမန်တအူးနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်ကဘင်္ဂလီတွေကို1982နိုင်ငံသားဥပဒေနဲ့စစ်ဆေးရမယ်။နိုင်ငံသားဖြစ်နိုင်သူတွေကိုဖြစ်ခွင့်ပေးမယ်။မဖြစ်နိုင်သူတွေကိုကန့်တွေထဲမှာထားပြီးသူတို့ကိုလက်ခံမဲ့နိုင်ငံပေါ်ပေါက်ရင်ပို့ပေးမယ်ဆိုပြီးတောင်ပြောဆိုခဲ့ဘူးတာပါ။အာနာရှင်ဗိုလ်ချုပ်ကြီးနေဝင်လက်ထက်ရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလူမျိုးအဖြစ်အသိအမှတ်ပြုတာမြမဆွေစုံချမ်းပြုစုတဲ့စီမံထဲသွင်းဖော်ပြခဲ့တာမျိုးရှိခဲ့ဘူးပေမဲ့အဲ့ဒါဟာကာလတူဖြစ်ပြီးနောက်ပိုင်းရိုဟင်ဂျာဆိုတဲ့အခေါ်ဝေါ်ကိုလုံးဝအတိမတ်မပြုတော့တာဒီကနေ့အချိန်ထိပါပဲအဲ့ဒီလိုလက်တွေ့မကျတဲ့မူဝါဒဥပဒေနဲ့ချိကပ်ပြီးပြဿနာကိုအကြမ်းဖက်ဖြေရှင်းတက်လေတော့ဆီယာနာရှင်ခေတ်ကာလတစ်လျှောက်လုံးရိုဟင်ဂျာအရေးကိစ္စဟာပဋိပက္ခတွေဖြစ်လာလိုက်ခဏငြိမ်သက်သွားလိုက်ပြန်ပြီးပေါ်လာလိုက်နဲ့ဖြစ်နေတာ NLD အစိုးရအာနာရလာတဲ့အချိန်ထိတိုင်အောင်ပါပဲ
ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာတဲ့အခါပြဿနာကိုလက်တွေ့ကျကျဖြေရှင်းဖို့ကြိုးစားခဲ့တာတွေ့ရပါတယ်။နိုင်ငံတကာရဲ့ထောက်ခံမှုရလာအောင်ကုလအထွေထွေတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့စုံစမ်းရေးကော်မရှင်တရဖွဲ့စည်းပြီးတော့ဆောင်ရွက်တာတွေ့ရပါတယ်။ဒါပေမဲ့လည်းမူဝါဒနည်းနည်းမှားတာနဲ့အဲ့ဒါကိုအကြောင်းပြပြီးစစ်တပ်ကအာဏာသိမ်းဖို့အန္တရာယ်ကြုံနိုင်တဲ့အခြေအနေအောက်မှာလွတ်လွတ်လပ်လပ်အကောင့်တွေပေါ်နိုင်ခဲ့တာမျိုးတော့မဟုတ်ပါဘူး။ NLD လက်ထက်သူတို့ကိုသူတို့ရူဝင်ဂျာလို့နာမည်ပေးထားတဲ့လူမျိုးစုကိုရူဝင်ဂျာလို့ခေါ်ဝေါ်တုံးဆွဲခြင်းမပြုသလိုအရင်ဆက်အနာရှင်ခေတ်ဆက်ဆက်ကခေါ်ဝေါ်ခဲ့တဲ့ဘင်္ဂလီလို့လည်းမဆုံးနှုံးပါဘူးပြည်ပခါပြဿနာနေအောင်ရခိုင်ပြည်နယ်ကမွတ်စလင်အတိုင်းဝိုင်းဆိုပြီးခေါ်ဝေါ်တာလုပ်ခဲ့ပါတယ
်ကိုဖီအာနန်ကော်မရှင်အစီရင်ခံစာအကြံပေးချက်တွေအတိုင်းရခိုင်ပြည်နယ်ဖွံ့ဖြိုးရေးကိစ္စလူမျိုးစုတွေကြားတဟဇာတာဖြစ်ရေးကိစ္စအကောင့်ထဲပေါ်ပါတယ်ဒါပေမဲ့ပြဿနာဖြေရှင်းရေးမှာအဓိကတော့ချက်ကြတဲ့1982နိုင်ငံသားဖြစ်မှုဥပဒေကိုပြန်သုံးသပ်တာလူခွင့်ရေးနိုင်ငံတကာဥပဒေစံနှုန်းတွေနဲ့ကွာခြားမှုမရှိစေရေးပြင်ဆင်တာမျိုးကိုတော့အစိုးရခန်းစာမှာပါတဲ့အတိုင်းလုံးဝအကောင့်ထဲမဖော်နိုင်ခဲ့ပါဘူးအခြားတစ်ဖက်မှာတော့ NLD ရဲ့ရခိုင်ပြဿနာပြေလည်စေရေးနီးလန်းတကျစ조사နေချိန်မှာအစားအဖွဲ့ရဲ့အကြမ်းဖက်မှုတွေပေါ်ပေါက်အဲ့ဒါကိုတပ်မတော်ကအင်အားသုံးနှိမ်နှင်းနောက်ဆက်တွဲအနေနဲ့တိမ့်နေချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံထဲထွက်ပြေးခဲ့ကြပြီးရိုဟင်ဂျာပြည်ထနာဟာနိုင်ငံတကာအာဏာစိုက်တဲ့ပြည်ထနာကြီးဖြစ်ခဲ့ရတယ်လို့နောက်ဆုံးကုလသမဂ္ဂအပြည်ပြည်ဆိုင်ရာတရားရုံး ICJ ရောက်တဲ့အထိဖြစ်ခဲ့ရလို့ပါပဲအခုနောက်ဆုံးတော့အဲ့ဒီပြည်ထနာဟာနိုင်ငံတကာထောက်ခံမှုရအောင်စ조사နေတဲ့ NUG ရဲ့ပခုံးပေါ်ရောက်လာခဲ့ပါပြီNUG အနေနဲ့ကတော့2008ဖွဲ့စည်းပုံကိုလက်မခံဖြတ်သိမ်းပြီလို့ကြေညာထားတယ်လို့အာဏာသိမ်းစစ်ကောင်စီကိုလည်းဂရုစိုက်ဖို့မလိုတော့တဲ့အခြေအနေအောက်မှာရိုဟင်ဂျာပြည်ထနာကိုပိုးပြီးလက်တွေ့ကျကျချိကပ်မူဝါဒချမှတ်လာနိုင်တာတွေ့ရပါတယ်။အရင် NLD အစိုးရနဲ့ခြားနာတာက NUG ဟာရခိုင်ပြည်နယ်ကမွတ်စလင်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တာကိုပြက်ပြက်သားသားအတိအမှတ်ပြုလိုက်တာပါပဲ။နောက်ထူးခြားချက်တစ်ခုကတော့အရင်ဆက်အာနာရှင်တွေနဲ့စစ်တပ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုစစ်ရာဇဝတ်မှုတွေကို NLD ရဲ့ပြည်ရင်းမှာပဲတရားစီရင်မယ်ဆိုတဲ့သဘောထားကနေအခု NUG အစိုးရကနိုင်ငံတကာမှာတရားစီရင်တာမျိုးကိုပါလက်ခံအားပေးတယ်ဆိုပြီးပြောင်းလဲလိုက်ပါတယ်။ဒါ့အပြင်ဖွဲ့စည်းပုံအခြေခံဥပဒေတစ်တခုရေးဆွဲရေးကိစ္စအဲ့ဒါပြင်ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာအရေးပါတဲ့1982နိုင်ငံသားဥပဒေကိုဖျက်သိမ်းတာပြင်ဆင်တာအသစ်ပြန်ရေးဆွဲတာလုပ်မယ်အဲ့လိုလုပ်ရမှာမြန်မာနိုင်ငံသားဖြစ်မှုကိုမြန်မာနိုင်ငံတွင်းမွေးဖွားခြင်းဒါမှမဟုတ်ညီသည့်နေရာတွင်ဖြစ်စေမြန်မာနိုင်ငံသားမိဘနှစ်ပါးကမွေးဖွားခြင်းအချက်တွေအပေါ်အခြေခံမယ်လို့ထုတ်ပြန်ထားတာတွေ့ရပါတယ
်ဒီထက်ပိုပြီးရေးကြည့်တာကတော့ရိုဟင်ဂျာပြဿနာဖြေရှင်းရေးမှာအရင် NLD အစိုးရလက်ထက်ကကိုဖီအာနန်အစီရင်ခံစာအကြံပြုချက်တွေအပေါ်အခြေပြုအကောင့်ထဲပေါ်ခဲ့ရတာကနေအခုအဲ့ဒါတွေကိုသုံးသပ်เสียအချက်တွေအဖြစ်ပဲမှတ်ယူมาဖြစ်ပြီး NUG အနေနဲ့ပြဿနာကိုရခိုင်ပြည်နယ်ကပြည်သူတွေနဲ့ဆွေးနွေးညှိနှိုင်းလက်တွဲအကောင့်ထဲပေါ်ဖြေရှင်းသွားမယ်လို့ဖော်ပြထားပါတယ်ပြောရရင် NUG ရဲ့ရိုဟင်ဂျာပြဿနာဖြေရှင်းရေးမူဝါဒသဘောထားတွေဟာအရင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်ကချမှတ်အကောင့်ထဲပေါ်ခဲ့တဲ့မူဝါဒတွေနဲ့နှိုင်းရှင်ရဲ့အများကြီးကွာခြားသွားခဲ့ပြီဖြစ်သလိုပိုပြီးလက်တွေ့ကျနိုင်ငံတကာအသံဝိုင်းနဲ့သက်ဆိုင်ရာဘက်အသီးသီးကလက်ခံလာကြဖို့ပိုပြီးနီးစပ်တဲ့အခြေအနေရောက်သွားစေလိမ့်မယ်လို့ပြောလဲရကြောင်းပ
ါ View American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျွန်မအေးသနာကျော်ပါ။အားလုံးအတွက်ဘေးအန္တရာယ်ကင်းရှင်းပြီးမင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှိများရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြစ်တာတေးလက်ဆောင်တချင်းလေးတစ်ပုဒ်နဲ့လည်းဖျော်ပြပေးဦးမှာဖြစ်ပါတယ်။အခုအရင်ဦးဆုံး VOE ကထုတ်လွှင့်ပေးတဲ့ Live အစီအစဉ်တွေအောက်မှာတုံ့ပြန်ပြီးရေးလာကြတဲ့သောရရှင်တွေရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါတယ်။ သူတူတကဆိုတဲ့သွားရှင်ကဖီယိုကကျွန်တော်တို့မျက်စိနဲ့နားရစုံလို့ဆိုပြရစေတဲ့အထူးကျေးဇူးတင်ပါတယ်ရှင်ကျော်ဆိုးကတော့တရင်ကိုနေတိုင်းအားပေးနေပါတယ်ဖီယိုအတန်နဲ့အကိုအမများကျမ်းမာလို့အသက်ရှိပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်ကိုရဲဆိုတဲ့သွားရှင်ကတော့အမြဲတမ်းအားပေးနေပါတယ်နိုင်ငံရေးလှစ်လာတုံ့တက်သူတွေရဲ့အစီအစဉ်အများများထုတ်လွှင့်ပေးစေချင်ပါတယ်ဟုတ်ကဲ့ပါအလင်းတင်တင်တယ်လို့ထုတ်လွှင့်ပေးနေပါတယ်နော်ဖြိုးမင်းကိုကတော့ဗီဒီယိုကသတင်းမီဒီယာတွေထဲမှာပြည်သူနဲ့တသားတည်းရှိနေပါတယ်တဲ့ခင်ယူပါဆိုတဲ့သွားရှင်ကလည်းထိမ့်သိမ့်ထားသောခေါင်းဆောင်များနဲ့ចောင်းသားចောင်းသူယဟန်ပြည်သူပြည်သားများအမြန်ဆုံးပြန်လွတ်ပေးဖို့ကုလနဲ့ဗီဒီယိုကသတင်းတင်ပြတာတွေထိရောက်စွာနဲ့အကူအညီပြုတော့သတင်းမှန်တဲ့နေ့စဉ်တင်ပြပေးပါတဲ့မိမိနိုင်ဆိုတဲ့သွားရှင်ကလည်းမြန်မာပြည်ကိုတနိုင်ငံတကာမှာဝိုင်းဝန်းပြုတော့ကူညီပေးပါရင်မြန်မာပြည်သူတယောက်အနေနဲ့အနှုံးညွတ်တောင်းပန်အပ်ပါသည်ဖီယိုကိုလည်းတည်မှန်နေအတွက်အချိန်နဲ့တပြင်းညီတည်ခွင့်ရလို့အထူးကျေးဇူးပါလို့ပြောလာပါရရှင်။ဦးဆိုင်ကန်ထွန်းဆိုတဲ့သွားရှင်ကတော့မင်္ဂလာပါဖီယိုကြီး။ဒီကမ္ဘာလုံးအတွက်အေဂျင့်တာရတဲ့ညာလေးဖြစ်ပါစေတဲ့။မင်္ဂလာရှိတဲ့ဆုတောင်းလေးရေးပို့လာပါရယ်။ပါကြီးမျိုးဆိုတဲ့သွားရှင်ကတော့အခုတလောအစီအစဉ်တွေကိုရေဒီယိုကနေနားထောင်ရတာအဆင်မပြေဘူးလို့ပြောလာပါရယ်။
ရေဒီယိုလိုင်းတွေနဲ့နားထောင်ရတာအခုတလောတရက်နှစ်ရက်ရှိပါပြီနားထောင်ရတာအဆင်မပြေပါဘူးလိုင်းပြတ်တောင်းနဲ့ဖြစ်နေပါတယ်ဆက်မှုအင်ဂျင်နီယာကိုပြောပေးပါခင်ဗျာ
ဟုတ်ကဲ့ပါပါကြီးမျိုးကြီးရေဒီယိုလိုင်းပြတ်တောင်းဖြစ်နေတယ်ဆိုတာယာတီဥရုအဆင်မပြေလို့လားမသိဒီလိုပါကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေက frequency လိုင်းတွေနဲ့ထုတ်လွှင့်တာဖြစ်ပါတယ်ကျမတို့အမေရိကန်ပြည်အောင်စုအရှေ့ချမ်းဝါရှင်တန်မြို့တော်ကထုတ်လွှင့်လိုက်တဲ့ရေဒီယိုလိုင်းတွေကဂျိုရုကနေတဆင်ကမ္ဘာအရှေ့ချမ်းအရှေ့တောင်အာရှကိုရောက်ဖို့ဂျာကဂျိုရုတစ်ခုကနေဖမ်းယူပြီးတော့အဲကနေပြီးတော့ထပ်ဆင်ထုတ်လွှင့်ပြီးတော့အာရှကိုအရောက်ပို့တာပါဒီမှာပြောချင်တာကထုတ်လွှင့်မှုကတော့ကျမတို့တသမတ်ထဲပြုလုပ်နေကြပုံတိုင်းထုတ်လွှင့်နေကြအတိုင်းဖြစ်ပါတယ်ဒါပေမဲ့ရေဒီယိုလိုင်းတွေတစ်ဖက်ကဖမ်းယူတဲ့အခါမှာရာသီဥတုပါဝင်အကြောင်းအမျိုးမျိုးကြောင့်အထင်ငေါ်ရှိတတ်ပါတယ်။လိုင်းပြောင်းချိန်ကြီးတာမျိုးနဲ့ကြိုးစားကြည့်ပါဦးနော်။ပြန်ကောင်းသွားမှာပါလို့အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျော်ဝေဖြိုးဆိုတဲ့သောရရှင်ကတော့စိတ်ဝင်စားမယ်ဆိုရင်ကျွန်တော်တို့အင်ဒိုနီးရှားမှာဒုက္ခရောက်နေတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။သောရရှင်ရဲ့အနေနဲ့ကိုတွင်းတကြုံနေရတဲ့အခက်အခဲတွေကိုရင်ဖွင့်စာရေးချင်ကြရဲဆိုရင်တော့ကျမတို့ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်အတန်နဲ့လည်းပို့လို့ရပါတယ်စာရေးမယ်ဆိုရင်တော့ကျမတို့စီကိုဒီသောရရှင်ကလည်း Facebook ကနေစာရေးလာတာမလို့အခုရေးတဲ့နေရာ Messenger ကနေပြီးတော့ပဲစာရေးနိုင်ပါတယ်နော်ဒါမှမဟုတ် email နဲ့ပေးပို့မယ်ဆိုရင်လည်းကျမတို့ VOA မြန်မာဝိုင်း email လိပ်စာ bamis@voanews.com ကို email ရေးပို့နိုင်ပါတယ်အတန်နဲ့အတန်ဖမ်းပြီးတော့ပို့မယ်ဆိုရင်လည်း email လိပ်စာပဲဖြစ်ဖြစ်ကျမတို့ရဲ့ Messenger ကိုပဲဖြစ်ဖြစ်နှစ်မျိုးစလုံးပေးပို့နိုင်ပါတယ်ရှင်ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်မျိုးထက်အောင်ဆိုတဲ့သောရရှင်ကတော့မြန်မာပြည်ကပေးစာများအစီအစဉ်မှာပါဝင်ခြင်းလို့ပါ VOA ရှင်ဖွင့်ခြင်းတဲ့အကြောင်းလေးပြောပြစီဆီအာနာသိန်းတာလေးလားရှိပါပြီ CDM လုတ်တဲ့သူရောအရတားပြည်သူတွေပါစီးပွားရေးရောလူမှုရေးရောအဖက်ဖက်ကအဆင်မပြေကြပါဘူး VOA မြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းခြင်းပါပြီဗျာကျွန်တော်ကတော့ဝက်လက်မြို့နယ်ကပါတဲ့သောရရှင်ရေးပို့လာပါတယ်ရှင်ဟုတ်ကဲ့အခုတလုံးလဲဒီဆီအာနာစန့်ခြင်းရေးလေးလာကြော်ကြလာတဲ့အခါမှာအကျမ်းမဖက်နည်းနဲ့ဆေးရနာရှင်ကိုစန့်ကျင်တဲ့သူတွေကိုပြည်သူတွေရောအဖက်ဖက်ကနေပြီးတော့ကြက်တဲ့ဒုက္ခမျိုးစုံရင်ဆိုင်ရတဲ့စာတွေကိုမကြခဏလက်ခံရရှိပါရနော်။နောက်ထပ်သောရရှင်ညီလေးကလည်းဒီလိုမျိုးမြန်မာနိုင်ငံမှာဆေးအနာသိမ့်ပြီးတော့မှကြုံရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ပြောလာတာပါ။ကျွန်တော်တို့ပြည်သူတွေအနည်းမရှိတဲ့ကျက်စုပင်ကိုမဖြစ်မနေဆိုက်ရတဲ့ဘဝမျိုးပြန်ပြီးတော့မရောက်ချင်ပါဘူး။ဆန်စပါးပေါ်ရင်ဒိုင်းသွင်းလို့ပိုမဆာရတဲ့ဘဝမျိုးပြန်ပြီးတော့မရောက်ချင်ပါဘူးဗျာ။ပြည်သူတွေစီလုံးညီညွတ်ဖို့အချိန်တန်ပါပြီတဲ့သရရှင်ညီလေးရေးလာပါတယ်ဗီဒီယိုရေးလာတဲ့သရရှင်ရဲ့စာရီထဲမှာမြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့ဘေးပတ်ဝန်းကျင်မှာတွေ့ကြုံနေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးပြလာတဲ့စာရီကိုလည်းလက်ခံရရှိပါတယ်အဲ့ဒီချက်ကစာရီကိုလည်းအပတ်စဉ်ဖော်ပြပေးနေပါရဲ့နော်ဒီဘက်တော့သောရရှင်မင်းသူရေးလာတဲ့စာကိုဖော်ပြပေးကြပါလိမ့်ကျေးဇူးအထူးတင်ရှိပါတယ်လို့ VOA ကိုပထမဦးစွာပြောကြားပါရစေတဲ့သောရရှင်မင်းသူရေးလာတာပ
ါဒီကနေ့ဇွန်လ6ရက်နေ့မနေ့ကင်း VOA သတင်းမှာNUG အစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်သုံးနှုန်းနေပြီဖြစ်ကြောင်း ထဲသွင်းကြေညာပေးတာကိုကျေးဇူးတင်ကြောင်းပြောချင်တာပါထူးခြားတာတစ်ခုကိုလည်းသတိပြုမိပါသေးတယ်လူတို့မိတ်ဆွေဆိုတဲ့စာသားကို VOA ရဲ့မျက်နှာပြင်မှာထင်းထင်းရှားရှားလှလှပပတွေ့လိုက်ရလို့အထူးပျော်ရွှင်ဝမ်းမြောက်မိပါတယ် VOA ကိုနှစ်သက်ချင်းမနှစ်သက်ချင်းတွေနဲ့အစဉ်တစိုက်နားထောင်ခဲ့တာပါအခုတော့အရန်ကိုချစ်ခင်သွားပါပြီဒါပေမဲ့ VOA ရဲ့သတင်းများမှာရွေးညာဟူသည့်အသုံးအနှုန်းကိုမြန်မာဘက်ကလက်ခံထားခြင်းမရှိပါဟုဒီကနေ့အထိထပ်ကထပ်ကထည့်သွင်းကြေညာနေသည်ကိုဝန်내ဝယ်ရာကြားသိနေရပါတယ်။ဒါနဲ့စကားမဆက်ကျွန်တော်ဟာရွေးညာညီအကိုတွေအတွက်တောင်းဆိုပေးပေမဲ့အစ္စလမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတစ်ယောက်ဖြစ်ပါတယ်။လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုကိုရဖို့အဆုံးသတ်တိုက်ပွဲကိုအောင်မြင်အောင်တိုက်နေပါတယ်။ကျွန်တော်တို့ပင်ပန်းလာပါပြီ။အသက်ဆွင့်ရကြိုးနှက်ချင်ပါတယ်။ချစ်တော် VOA ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီတော်ရရှင်ကတော်ရရှင်မင်းသူဖြစ်ပါတယ်အစ္စလမ်ဘာသာဝင်မဟုတ်တဲ့နိုင်ငံသားတဦးဖြစ်ပေမဲ့ရိုဟင်ဂျာညီအစ်ကိုတွေအတွက်လူကိုလူလိုလေးစားတတ်တဲ့စနစ်တစ်ခုရဖို့လိုချင်သူပါဆိုပြီးတော့ဒီတော်ရရှင်ရေးလာပါတယ်ကျွန်တော်တို့ VOA ကထုတ်လွှင့်ပေးတဲ့သတင်းတစ်ပုဒ်ကိုနားဆင်ပြီးတော့အဲ့လိုတောင်မရဖြစ်ရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်နိုင်ငံရေးအမြင်ကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါတယ်သရရှင်ကိုကျော်ဖြစ်ပါတယ
် VOA မင်္ဂလာပါတရားဝန်ကြီးကိုသိအောင်ရေးချင်တာပါအဲ့ကုံမရပါဘူးဗျာစဉ်းစားပြီးဒေါသထွက်လို့သူပြောတာကိုနားခတ်လို့ပါမြန်မာပြည်သူတွေစီးပွားရေးနလန်ထူဖို့တဲ့မြန်မာပြည်သူတွေလူလာနေတာစီးပွားရေးမဟုတ်ပါဘူးအာဏာရှင်နဲ့အာဏာရှင်စနစ်ကိုမြန်မာပြည်သူလူထုတရားလုံးအမြင့်ပြတ်ချိန်မုံကျင်နေတာပါဝန်ကြီးမင်းသိထားဖို့ကစီးပွားရေးနလန်ထူစေချင်တာတရုတ်နဲ့စစ်ကောင်စီအကျိုးစီးပွားမှုလားပါတဲ့အာဆီယံဘုံသဘောတူညီချက်ကုလစဉ်းစားပါတဲ့ပြည်သူတွေအာဏာရှင်ရဲ့အကြမ်းဖက်မှုကြောင့်အတိတ်ဒုက္ခရောက်နေတာမချီအာဏာရှင်လိုချပြုမှုပြောဆိုပေးနေတဲ့အိန္ဒိချင်းကမှအိန္ဒိချင်းနဲ့လားဝင်ရမဆွတ်ဖက်နဲ့လေပြည်သူအကျိုးမချီတဲ့လူယုံမာလေးဝင်မဆွတ်ဖက်နဲ့လေစိတ်တူရယ်ကွာစာကိုမစီတတ်တော့ပါဘူ
းမြန်မာနိုင်ငံအတွက်ပြည်သူအကျိုးမချီပဲနဲ့လူယုံမာလေးဝင်ပြီးတော့ဆွတ်နေပါတယ်ဆိုပြီးတော့သောရရှင်ကိုကျော်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာပါရှင်ဖွင့်လာတဲ့သောရရှင်နေထဲမှာဆိုတော့ကိုကျော်မြင့်သူက
VOA ခင်ဗျာငွေဆောင်မျိုးနဲ့အတင်ကြေးရာတွေမှာအသေးစားချင်းငွေများပြန်ပေးဆက်ဖို့အသင်းတောင်းခံနေရပါတယ်အခြေအနေကဒီနှစ်ရောအရင်နှစ်ကိုဗစ်ကြောင့်ရောပြည်သူတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတာပါဒီလိုအခြေအနေမှာပတ်စံပြန်ဆက်ဖို့ဘလို့မှမဖြစ်နိုင်ပါဘူ
းအခုလိုအခြေအနေမှာပတ်စံဘလို့မှပြန်မဆက်နိုင်ပါဘူးဆိုတော့တော်ရရှင်ရေးလာတာဖြစ်ပါတယ်ဟုတ်ပါတယ်အခုလက်ရှိအာဏာသိမ်းယူထားတဲ့စစ်ကောင်စီကအရာရှိတွေပါဝင်လက်ရှိအုပ်ချုပ်နေသူတွေဘက်ကအခုလိုမျိုးငွေပြန်တောင်းနေတဲ့တဲ့တင်ကြားရပါတယ်နော်အစိုးရအဖွဲ့အာဏာသိမ်းယူပြီးတော့နိုင်ငံမှာကမကမဖြစ်နေခြင်းမြို့ရွာအသီးသီးမှာဒီလိုအခက်အခဲတွေကြုံတွေ့နေရတာဖြစ်ပါတယ်ဒါကိုအစိုးရကောင်တည်းရဲ့ပြည်သားစွာဖြေရှင်းပေးမယ့်အဖွဲ့အစည်းလိုအပ်တာလက်ရှိပြဿနာတွေကိုကြည့်ရင်သိနိုင်ပါတယ်နော်သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့သောရရှင်တွေအတွက်မေတ္တာတိလက်ဆောင်မြမသချင်းလေးတပုံနဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မေတ္တာတိလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်တော်ရရှင်တွေကိုမြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးမှာဖြစ်ပါတယ်။မျိုးကြော့မြိုင်တီးဆိုထားတဲ့မင်းနာရှင်လေးဆိုတဲ့သချင်းလေးကိုသချင်းကောင်းလေးတပုတ်ဖြစ်ပြီးတော့နားမထောင်ရတာလည်းတော်တော်ကြာသွားပြီမလို့ထုတ်လွှင့်ပေးကြပါတယ်။မျိုးကြော့မြိုင်တီးဆိုထားတဲ့မင်းနာရှင်လေးဆိုတဲ့သချင်းကိုအားလုံးနှစ်ခြိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။
ဆိုထားတဲ့မင်းသားရှိရင်လေဆိုတဲ့တခြင်းကိုနားဆင်ပေးကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ Show me be me me na shi ne chou main doi ne shi ba ya de de jan
တဲ့တွင်ကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီတဲ့တွင်ထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတဲ့တွင်ကသူတားဆိုတဲ့အစီအစဉ်ကိုကျွန်မညညလင်းကတင်ဆက်ပေးထားပါတယ်မြန်မာနိုင်ငံတဝမ်းမှာအကြမ်းဖက်လုပ်ရက်တွေပေါ်ပေါက်လာပြီးကြာရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေအပေါ်နိုင်ငံတကာအတိုင်းအဝန်ကပို့ပြီးဖိအားပေးဖို့ The Elder ဆိုခေါ်တဲ့ကမ္ဘာအထင်ကြီးဝါညင့်ခေါင်းဆောင်ကြီးများအဖွဲ့ကတောင်းဆိုထားပါတယ်အခုလိုတောင်းဆိုလိုက်တဲ့တဲ့တွင်က The Elder ဆိုတာဘသူတွေနဲ့ဘယ်လိုဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်တယ်ဆိုတဲ့အကြောင်းဒီတစ်ပတ်တင်ပြပေးထားပါတယ်ရှင
် Elder elders, we are very supportive of your democratic transition.
The elders ဆိုတာကတော့နိုင်ငံတကာကနိုင်ငံခေါင်းဆောင်ဟောင်းကြီးတွေငြိမ်းချမ်းရေးအတွက်လှုပ်ရှားအကျိုးဆောင်နေကြတဲ့လူကြီးသူမတွေလူခွင့်ရေးပညာရှင်ကြီးတွေစုပေါင်းဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းဖြစ်လာဖို့အတွက်အင်္ဂလန်နိုင်ငံကစေတနာဝန်ထမ်းစီးပွားရေးသမားကြီး Richard Branson လူအခွင့်ရေးလှုပ်ရှားသူဒိတာပညာရှင် Peter Gabriel နဲ့တောင်အာဖရိကကလူထုခေါင်းဆောင်ငြိမ်းချမ်းရေး Nobel ဆုရှင် Nelson Mandela တို့စတင်ဆောင်ရွက်ခဲ့ကြပြီး2009ခုနှစ်ဇူလိုင်လ18ရက် Nelson Mandela ရဲ့89နှစ်ပြည့်မွေးနေ့မှာ The Elders အဖွဲ့ကြီးစတင်ဖွဲ့စည်းကြောင်းကြေညာခဲ့ကြတာပါလူခွင့်ရင်းနဲ့ငြိမ်းချမ်းရေးအတွက်ကဘာပေါ်ကလွတ်လပ်တဲ့ခေါင်းဆောင်ကြီးတွေအကြီးအကဲတွေအတူတကွပူးပေါင်းဆောင်ရွက်ကြဖို့ The Adults ကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာငြိမ်းချမ်းရေးနဲ့လူခွင့်ရင်းတွေအပြင်ယာတီဥဒုပြောင်းလဲလာတဲ့ကိစ္စတွေ၊ကမ္ဘာကာယောဂါဆိုးကြီးတွေကိုကာကွယ်တိုက်ဖျက်ရေးကိစ္စတွေ၊ဆင်းရဲမွဲတေမှုပပျောက်ရေးတွေအတွက်ကိုပါတိုက်တွန်းပါဝင်ဆောင်ရွက်နေတဲ့အဖွဲ့ကြီးဖြစ်ပါတယ်ကမ္ဘာပေါ်မှာလူသန်း 9,000 ဟာတရားမျှတတဲ့ဥပဒေအကာအကွယ်အောက်မှာမရှိဘဲဖြစ်နေရတယ်လို့လဲ The Elders အဖွဲ့ကြီးကဆိုပါတယ်။ဒါကြောင့်မို့ကမ္ဘာနေရာတော်တော်များများမှာဖြစ်နေတဲ့ပဋိပက္ခတွေတရားမျှတမှုရှိရှိဖြေရှင်းသွားနိုင်အောင်ကောင်းမွန်တဲ့ကျင့်ဝတ်နဲ့အုပ်ချုပ်သူတွေအစိုးရတွေရရှိလာအောင်ပြဿနာအရင်းအမြစ်တွေကိုရှာဖွေအခြေခံပြီးကမ္ဘာကောင်းဆောင်တွေလူမှုရေးနယ်ပယ်အသီးသီးကတာဝန်ရှိသူတွေနဲ့တိုက်တွန်းညှိနှိုင်းအကြံပေးဆောင်ရွက်တာတွေကို The Elders အဖွဲ့ကြီးကအလေးထားလှုပ်ဆောင်ကြပါတယ် The Elders အဖွဲ့ကြီးမှာလောလောဆယ်အသက်အရွယ်ကြီးရတဲ့တက်ကြီးအဖွဲ့ဝင်5ဦးအပါအဝင်အဖွဲ့ဝင်16ဦးရှိပါတယ်ဒီအဖွဲ့ဝင်တွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဘန်ကီမွန်အပါအဝင်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေဖြစ်ကြတဲ့အမေရိကန်သမ္မတဟောင်းဂျီမီကာတာလူမှုရေးလုပ်ငန်းတွေကနေအနားယူသွားတဲ့ဖုန်းတော်ကြီးဒက်စမွန်တူတူ2018ခုနှစ်ကကွယ်လွန်သွားခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်တို့လိုထင်ရှားတဲ့ခေါင်းဆောင်ကြီးတွေလည်းပါဝင်ခဲ့ကြပါတယ်မြန်မာနိုင်ငံရဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်လည်း The Elders စတင်ဖွဲ့စည်းခြင်းကအဖွဲ့ဝင်တဦးအဖြစ်ပါရှိခဲ့ပါတယ်။ The Elders ဖွင့်ပွဲအခမ်းအနားပါဝင်ကျင်းပတဲ့အစည်းအဝေးတွေတိုင်းမှာအဲ့ဒီအချိန်ကနေအိမ်အချင်းချခံထားရတာကြောင့်အစည်းအဝေးတွေအခမ်းအနားတွေမတက်ရောက်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်အတွက်ခုံနေရလွတ်တနေရကိုအမြဲထားပေးခဲ့ကြတာပါ။2012ခုနှစ်မှာတော့ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဝင်ရောက်ခဲ့တဲ့အတွက် The Elders အဖွဲ့ဝင်တဦးဟာနိုင်ငံတစ်ခုခုမှာလက်ရှိတာဝန်ထမ်းဆောင်မှုမရှိစေရဆိုတဲ့သတ်မှတ်ချက်အရအဖွဲ့ဝင်အဖြစ်ကနေနှုတ်ထွက်ခဲ့ရပါတယ်ရှင်
။တင်းငွေတွေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးသတင်းအချင်းချုပ်ကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ၄လကျော်နေပါရှိလာပြီးဖြစ်ပေမဲ့ကျန်းဖက်ဖန်ဆင်းမှုတွေကြားကပဲရန်ကုန်အပါအဝင်မြို့အတော်များများမှာဒီကနေ့ဆင်အနာသိမ်းမှုစန့်ကျင်ရေးချီတက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်။ဖန်ဆင်းမှုတွေများလာကြောင်းဆန္ဒပြပွဲတွေရဲ့အနေငယ်ရပ်တန့်နေခဲ့တဲ့ရန်ကုန်မြို့ကန်တွေဒီကနေ့မှာတော့လမ်းမပေါ်ထွက်ပြီးလျှက်လျက်ချီတက်ဆန္ဒပြခဲ့ကြပါတယ်။အလားတူပဲတနင်္သာရီတိုင်းရေပြည်မြို့နယ်ကံပေါက်ဒေသကလူငယ်တွေဥဆောင်တဲ့ဆင်အနာရှင်စန့်ကျင်ရေးတပိတ်စစ်ကြောင်းဟာကမ္ဘာလုံးဆိုင်ရာနေဦးတော်လိုင်းရင်းနေကိုကြိုဆိုတဲ့အနေနဲ့အင်ကြီးအဖြူတွေဝတ်ဆင်ပြီးဒီကနေ့ဇွန်လ23ရက်နေ့မှာဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဗြိတိနိုင်ငံကွန်ဝဲမြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံရဲ့ထိပ်သီးဆေးဝဲပြင်ပမှာတည်ကြားပြုလုပ်တဲ့ဆေးဝဲအတွင်းဒေသရင်းတခြားကိစ္စရပ်တွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရောက်လာရေးပူးပေါင်းလှုပ်ဆောင်ကြဖို့အရေးကြီးကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချွန်ဝီယွန်တို့ဇွန်လ12ရက်စနေနေ့ကဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။တင်းငွေငွေညအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ VOA တော်ရရှိမြန်မာနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကင်းဝေးနိုင်ကြပါစေ။လူရပနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ
This program has come to you from